ခုလက်နက်ကန်တိုက်ခိုက်မှုတွေရှိလာနေတဲ့အချိန်ရခိုင်ဒေသဟာကျမ်းပဲဝါရရဲ့အန္တရာယ်ကျရောက်လာနိုင်ခြေရှိတယ်လို့ထင်ပါသလ
ား Well, some will call the Arsa attack last August terrorism. I won't get into that.
ပြီးခဲ့တဲ့အောက်တိုဘာလတုန်းက IRS တိုက်ခိုက်မှုတို့တချို့ကအကျမ်းဖက်ဝါရနဲ့ပတ်သက်တယ်လို့သတ်မှတ်ကြပါတယ်။ကျွန်တော်ကတော့အဲ့ဒါဟာအကျမ်းဖက်ဝါရနဲ့ဆိုင်ဆိုတဲ့ဆွေးနွေးရမှာမပါဝင်ပါဘူး။ဒါပေမဲ့ဒီလိုဟာအကျမ်းဖက်ဝါရရဲ့အနေနဲ့ကျုံ့နိုင်ပါတယ်။ဘယ်နိုင်ငံမှလွတ်နိုင်မှာမဟုတ်ပါဘူး။ဒီအစစ်တခင်မှုကကျွန်တော်အဲ့ဒီရောက်နေတော့တကြလုံးအေးပြည့်စီခဲ့တဲ့ဖြစ်ရပါပဋိပက္ခတာရှိလာလေးလေးအယ်ကာအီဒါတို့ IS တို့အစွန်ရောက်မွတ်စလင်တွေကပူပြီးတော့အာယုံဆက်လာကြမှာပါသူတို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွက်မဲလုံးပေးတယ်လည်းဖြစ်နေပါတယ်အဲ့ဒါကြောင့်ဒီအခြေအနေကိုကျွန်တော်စိုးရိမ်ပါတယ
်ခက်ခဲတဲ့မျိုးကိုမေးပြရစီဒီမျိုးကိုနေဟာတစ်ခုမှမလွယ်ပါဘူးအခုကဒေါအောင်စန်းစုကြည်ကကမ္ဘာမီဒီယာတွေကဝေဖန်တာကိုခန်းနေရပါတယ်ဝေဖန်မှုတွေကပိုးပို့ပြီးတော့စိုးလာနေပါတယ်အဲ့ဒီလိုဝေဖန်နေတာဟာမှန်ကန်ပါရဲ့လားဝေဖန်တိုက်တယ်လို့ထင်ပါသလားသူဟာဒီတက်တနာကိုမှန်မှန်ကန်ကန်ကင်တွေပါရဲ့လားအလုံးလောက်ဦးစားပေးတာကိုရှိပါရဲ့လ
ား I think first of all is the sort of the calumny should be the other word I think it's excessive when the attention on her
that ဟုတ်ကဲ့တော့ဒါဟာချိုးနှိမ်ပြီးပြောတာပါပဲတခြားဘယ်လိုပြောမှန်းဆိုတော့ကျွန်တော်မသိကြပါဘူးဒါဟာသူ့ကိုပဲသိကြီးမကြီးလုံနေကြတာဒီရင်မှာသူရဲ့ကောင်းဆောင်မှုနဲ့ပတ်သက်ပြီးမျက်နှာတရတရားသဖြင့်ဝေဖန်သူတွေမရှိဘူးလို့တော့ကျွန်တော်မဆိုလိုပါဘူးကျွန်တော်လည်းဒါကိုလူပိရှင်များပြောဥပါတယ်ဩဂတ်မတိုင်ခင်တုန်းကပဲကျွန်တော်ဝေဖန်ပြီးရေးခဲ့မှုပါတယ်ဒီနှစ်အကြာမှာ NLD အတွင်းစိတ်သက်စရာတွေရှိရတယ်လို့ကျွန်တော်ဆိုခဲ့ပါတယ်ဒါကိုဒေါအောင်ဆန်းစုကြည် view site ဖြစ်နေလို့ရေးမှုပါတယ်သူကြိုက်မကြိုက်တော့မသိပါဘူးဩဂတ်မှာဖြစ်လာတဲ့ပြဿနာတွေနောက်ပိုင်းမှာတော့အချိန်လေးပိုဆူလာခဲ့ပါတယ်ဒီပြဿနာကိုကျွန်တော်တို့ကြော်လွှားရမှာဖြစ်ပါတယ်သူကတိုင်းပြည်ကောင်းဆောင်ပါဒီအချိန်ဟာတိုင်းပြည်တည်ဆောက်နေတဲ့အချိန်ပါဒုတိယလွတ်လပ်ရေးလှုပ်ရှားမှုလို့သူကိုယ်တိုင်လည်းပြောခဲ့ပါတယ်တိုင်းပြည်အတွက်အခြေခံမှုတွေချက်မှတ်ပေးဖို့လိုအပ်ပါတယ်လူတိုင်းကသူ့ကိုသူမတူထူးခြားတဲ့ကောင်းဆောင်တယောက်ဖြစ်ကြည့်နေကြပါတယ
် Moral leader ကိုကျင်းတိတ်ခါရပါစံနမူနာထားရမယ်ကောင်းဆောင်တယောက်လို့ပေါ့ဗျာ
The moral leader yeah in kind of the way you know Jefferson wasn't perfect none of our family
ဟုတ်ပါတယ် The moral leader ပါပဲ Thomas Jefferson တို့လိုမျိုးပါပဲစင်းလုံးရဆူတော့မရှိပါဘူးကျွန်တော်တန်းကြီးကိုတီဆောင်ခဲ့ရတဲ့ခေါင်းဆောင်ကြီးယူလဲဘယ်သူမှ၆ပြည့်ကင်းတဲလဲစင်မဟုတ်ခဲ့ပါဘူးဒါပေမဲ့သူတို့ချက်မှတ်ခဲ့တဲ့အခြေခံမှုတွေဟာအခုထိကျွန်တော်ကတဆင်ပြီးတဆင်အကောင့်ထဲဖော်ဖို့ကြိုးစားနေရတာဖြစ်ပါတယ်အခုဒေါအောင်ဆန်းစုကြည်ဟာလိုအပ်တဲ့ခေါင်းဆောင်မှုကိုမပေးနိုင်ဘူးလို့ထင်ပါတယ်ရိုဟင်ဂျာကိစ္စလိုသတင်းထောက်ထားရောက်လို့ကိစ္စမျိုးတွေကိုသူကဘာမှပြောတာမကြားပါဘူးတရားစီရင်ရေးကိုသူထိန်းချုပ်နိုင်ခဲ့မရှိပါဘူးတရားဥပဒေစိုးမိုးလာရင်တော့သူလုပ်ပြနိုင်မယ်လို့သူထင်ကောင်းထင်ထားပါလိမ့်မယ်။ဒါပေမဲ့သူဒါကိုထုတ်ဖော်ပြောသင့်ပါလေ။ဒီညမှာစိတ်အရေးတကြီးပြောချင်တာကသူတယောက်တည်းကိုပဲဥတီပြီးအလွန်ကြုံပြောနေကြတာပါ။အထူးသဖြင့်ရခိုင်ပြည်နာနောက်ပိုင်းမှာပြောလာကြတာဟာလွန်စွာအကျိုးရုပ်စေပါလေ။သူ့အတွက်သာမကရိုဟင်ဂျာတွေအတွက်လည်းအကျိုးရုပ်စေပါလေ။သူလည်းဒေါသထွက်ပါလိမ့်မယ်။ကျွန်တော်ကိုယ်တိုင်လည်းဒေါသဖြစ်မိပါလေ
။မြန်မာနိုင်ငံထဲမှာအခြေအနေဘယ်လိုရှိတယ်၊ဘာတွေဖြစ်နေလဲဆိုတာကိုအတိအကျသိမြင်နိုင်မှုဆိုတာကအခက်အခဲရှိပါလေ။ဒီချိန်မှာမြန်မာနိုင်ငံကိုအနောက်တိုင်းမီဒီယာတွေကပုံဖော်နေကြတာကိုဘယ်လိုသဘောရပါသလဲ
Well I think bearing witness is absolutely essential. You need folks to go out there and see what's going on. I really appreciate that they keep it in the limelight.
အထောက်အထားရရှိဟာဒီနေရာမှာစိတ်ကိုအရေးကြီးပါတယ်။ဘာဖြစ်နေလဲဆိုတာကိုယ်တိုင်သွားကြည့်ရမှာဖြစ်ပါတယ်။ဒုက္ခတွေစခန်းကလူခုနှစ်သိန်းကျောင်းမိမောင်းထိုးတင်ပြနေကြတာကျွန်တော်နှစ်သက်ပါတယ်။တစ်ခါတစ်ခါ context မရှိပါဘူး။အစဲစားမရှိပဲလိုရာဆွဲတင်ပြမှုတွေကိုကျွန်တော်စိုးရိမ်ပါတယ်။အစစအမရှိတဲ့အခြေလက်တွေဟာအမှန်တရားမဟုတ်ဘူးလို့ကျွန်တော်စံယုံမှာအများအားပြောလို့ရှိပါတယ်။အခြေလက်တစ်ခုကမှန်ကန်ပေမဲ့ဘာနဲ့မှအစစအမရှိပဲထုတ်မှုပြထားရဆိုရင်အမှန်တရားကိုအပြည့်အဝမရနိုင်ပါဘူး။မှန်ကန်တဲ့အဖြေကိုလည်းမရှာနိုင်တော့ပါဘူး။ကျွန်တော်တို့ဟာပြဿနာကိုဖြေရှင်းဖို့လုပ်နေကြတာပါ။ပြစ်တင်ဆုတ်ချရုံတစ်သက်မဟုတ်ပါဘူး။ကျွန်တော်တို့ကဒီလူဟင်ညာတွေကိုကူညီဖို့မြန်မာပြည်ကိုကူညီဖို့ရခိုင်တွေကိုကူညီဖို့လုပ်နေကြတာဖြစ်ပါတယ်။ဥပမာပြောရင်ဒီ New York Times က Nick Christos ဆိုရင်စိတ်ပျက်စရာအင်တန်ကောင်းပါလေအစစအမရှိပဲလိုရာကိုအခွက်ကိုပဲဆွဲပြီးရေးတယ်ကျွန်တော်တခါသူ့ကိုပြောပါတယ်ဒါပေမဲ့သူကထိုက်ရေးတယ်သူရေးတာမှားတယ်လို့ကျွန်တော်မဆိုလိုပါဘူးရိုဟင်ဂျာတွေဒုက္ခရောက်တာကိုရေးပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကိုစက်တင်ဘာလကအစလွတ်ကြီးထပ်ကတလဲလဲအကျိုးအကြောင်းဆက်ဆက်ဖဲနဲ့ Shame on Aung San Suu Kyi ဆိုတာမျိုးကိုသူရေးခဲ့ပါတယ်ဒါတွေဟာလုံးဝဆိုလုံးဝအကျိုးမရှိပါဘူးစက်တင်မဲ့လူထင်ကြီးအောင်ဆောင်ရွက်နေတာဖြစ်ပါတယ်ကျားဟာရိုဟင်ဂျာတွေအတွက်လည်းအထောက်အကူမဖြစ်ပါဘူး။ဒေါအောင်ဆန်းစုကြည်ဂရုစိုက်ကြတာလည်းစူးကြောင်ပဲလို့ထင်ပါတယ်။ဒါပေမဲ့လူတွေကသုဆောင်မှုကိုဖတ်ကြတယ်။ The New York Times ဟာအရေးကြီးပါတယ်။အဲ့ဒီမှာရေးသားလိုက်လို့လူတွေကပြဿနာကိုဆက်ဆက်လွှမ်းခြုံနားလည်ဖို့ဂရုစိုက်ကြတော့ပါဘူး။ကျွန်တော်တို့ပြောတာကဂရုမစိုက်တော့အောင်လုပ်လိုက်ကြလည်းဖြစ်ပါတယ်။
တနည်းရောက်တိုင်းကငါတကောကိုတဲ့သဘောဖြစ်နေတယ်ဆိုရင်ပြိတ္တတွေဘယ်ဟာကိုဖတ်ကြဖို့အကြံပေးကြမှာလဲ
Well, you know what I should say, and I want to say this, was they also did an excellent piece or series by Roger Cohen.
Mm-hmm.
Roger Cohen went...
ကျွန်တော်ကဒီလိုပြောချင်ပါတယ်သူတို့စီမှာလဲဒါ Roger Cohen ရဲ့ဆောင်းပါးတွေကသိကောင်းပါတယ် Roger Cohen ဟာတော့လည်းပြီးတော့ journalist တွေရေးစင်ရဲမှာအကောင်ဆုံးရေးနိုင်တယ်လို့ဆိုရပါလိမ့်မယ
်ကျွန်တော်လည်းဖတ်ဘူးပါတယ
်အဲ့ဒါ Sunday Times မှာမြန်မာဆောင်းပါးဖြစ်ပါတယ် New York Times ကလည်းအဲ့ဒီဟာကိုနေရာပေးတဲ့အတွက်ကျွန်တော်ချီးကျူးပါတယ်ဒါဟာသူကြီးနေရာ column ဆောင်းပါးပုံလို့မဟုတ်ပါဘူးအဲ့လို column နေရာအကန့်ဆက်နဲ့ဒါတွေကိုရေးပြဖို့မလုံလောက်ပါဘူးဒါမဲ့သူဟာအပြည့်အစုံညံ့ညတ်တာလားအဆက်ဆက်နဲ့တကွဘယ်သူမှခြံမထားပဲရေးသွားခဲ့ပါတယ
်ကျွန်တော်မှတ်မိပါတယ်အဲ့ဆောင်းမကို
သူကတကယ်တော်ပါတယ်ဒါဟာပြဿနာကိုကင်တွယ်တဲ့နည်းတစ်ခုပါပဲအခြေအနေကိုတကယ်နားလည်သဘောပေါက်သိခြင်းနဲ့ပုံမဆူစီခြင်းဘူးအခြေလူခြင်းနဲ့ဆိုရင်ဒီတိုင်းပဲလုပ်ရမှာပ
ါဒီဒေတာမှာတလွဲတွေဖြစ်နေတာရှိတယ်လို့ခင်ဗျားပြောခဲ့ပါတယ်အဲ့ဒီထဲကတခုကတော့အနောက်နိုင်ငံတွေကိုယုံကြည်စိတ်ချလို့မရဘူးဆိုပြီးတော့မြန်မာနိုင်ငံမှာဖြစ်နေပါတယ်ဒါကိုအခွင့်ကောင်းယူပြီးတော့ဘယ်သူဝင်လာမလဲတရုတ်ဝင်ပေါ့
Find that up, by the way. And who's what? They've been talking that up privately. All the Americans are behind this. They said that even when I was there, the Americans are behind this because we have interest in Rakhine and the Americans are trying to...
ရုပ်ပေါ်ရသေးရတာပေါ့မြန်မာတွေအလွတ်သဘောပြောနေကြတာရှိပါတယ်ဒီလူဟင်းရပြဿနာနောက်ွယ်ကအမေရိကန်တွေရှိနေတယ်ကျွန်တော်အဲ့ဒီမှာနေတော့ငွေတွေကတော့ကျွန်တော်ရဲ့ဒါအခြေခံအောက်ခြေခံမိတ်ဆွေတို့ကကျွန်တော်ကိုပြောကြတယ်ကျွန်တော်ရခိုင်ကိုစိတ်ဝင်စားနေတယ်ဒါကြောင့်တရုတ်နဲ့လုပ်နေတဲ့ pipeline တို့စီးပွားရေးစီမံကိန်းတို့ကိစ္စတွေကိုဖျက်လို့ဖျက်စီးအမေရိကန်ကလုပ်နေတယ်လို့ပြောကြပါတယ်ဒါကြောင့်ဒီပြဿနာတွေကို CIA ကဖန်တီးနေတယ်လို့တော့တချို့ကဆိုကြပါတယ်မြန်မာပြည်မှာဖြစ်နေတဲ့ကြံစည်တွေ့တော်မှုဒါကောလာဟလတွေပါပဲဒါတွေကဒီအတွက်မျိုးကိုတရုတ်ကလည်းကစားနေကြပါအစ်တော်အာရှမှာတစုံတစ်ခုဖြစ်ပြီးနေဆိုရင်နောက်မှအမေရိကန်လက်မကြီးရှိနေတယ်လို့တရုတ်ကဆိုပါတယ
်ဆိုတော့အခုအနောက်နိုင်ငံတွေပေါ်တန်တရားဖြစ်လာနေပြီးမြန်မာနဲ့တရုတ်ဆက်ဆံရေးကိုဘလို့တုံးတယ်လို့ပါတယ်သူတို့နှစ်နိုင်ငံရဲ့ဆက်ဆံရေးဟာရှည်လျားကြာမြင့်နေပြီဆိုတော့
Always will have a long border
as a 1000 km ရှည်လျားနေဦးမှာပဲဖြစ်ပါခင်ဗျာနေစာချင်းနဲ့ထိတွေ့နေတာကလည်းအရှည်ကြီးပါကီလိုမီတာ2000ကျော်ရှိပါတယ
်ခင်ဗျားတို့ရဲ့စကားအတိုင်းမေးချင်ပါတယ်မြန်မာပြည်မှာတရုတ်ကအမျက်ထွက်အနိုင်ရနေပါသလားIs China winning there?
Do they feel they are? I think they feel they're back in the game. They felt that they were losing, you know, and I even heard, you know, reportedly the rumor was...
Suru wa ro suru nang ye lo chi ni ya ba le khnya. Suru ha myama nang ngong go pyan le ya lai bi su le tabo ba. Song song ga ya bi lo tshin nu ga chi ne ba le. 2012-2013 la ka su yin myama nang ngong ha atao tai nyin ne American bag go hle twa lo suru song song ga ya bi su bi. Ai dung ga Xi Jinping ga pyo ni le lo kola hala chin lo cha ga ya ba le.ဒါရီအလုံးဟာအမေရိကန်ပြည်ထောင်စုကဘာလို့ပြန်ပြီးညာလို့ပြန်ပြီးဆိုပြီးတရုတ်ပြောနေတဲ့ကိစ္စပါတရုတ်ရဲ့တန်တရားတွေပါပဲတကယ်တမ်းကတော့ကျွန်တော်ရဲ့မူဟာရဟာမြန်မာနိုင်ငံကိုပြောင်းလဲမှုဆက်လက်ဖြစ်ထွန်းစီခြင်းအတွက်ပူးပေါင်းဆောင်ရွက်ဖို့ပါပဲ
စောစောကခင်ဗျားပြောတဲ့2012ကတရုတ်နဲ့ပတ်သက်တဲ့ကိစ္စကိုမေးချင်ပါတယ်အဲ့ဒီတော့ကမြန်မာပြည်သူတွေနဲ့အစိုးရဟာအမေရိကန်နဲ့ဆက်ဆံရေးပိုကောင်းအောင်လုပ်လာတာဟာသူတို့နိုင်ငံအတွင်းတရုတ်ရဲ့ဩဇာကြီးထွားလာတာကိုဟန်တားခြင်းနဲ့သဘောလို့ပြောနိုင်မှာသလား
I think this thing is probably true, and then it gets to your question of.
ရှင်းနိုင်ပါရဲ့မြန်မာနိုင်ငံဟာလည်းတရုတ်နဲ့ဆက်ဆံရေးကောင်းဖို့လိုအပ်နေတဲ့အစ်တောင်အစနိုင်ငံတစ်ခုပါပဲ။နေစာချင်းထိဆက်နေတဲ့စီးပွားရေးချင်းကူးဆက်ဆံမှုရှိတယ်။ဟိုဘက်ဒီဘက်တူညီတဲ့လူမျိုးစုတွေလည်းပဲနေကြပါရဲ့။အခုလည်းလွန်ခဲ့တဲ့ဆယ်နှစ်ကျော်ဆေးအစရလက်ထက်တုန်းကလည်းအထူးကြံပြန်ဖြစ်ရမယ့်အခြေအနေမျိုးရောက်လာတော့တရုတ်ကိုနှိမ့်သက်တဲ့သဘောတွေတွေ့လာပါရဲ့။ကုလသမဂ္ဂမှာတရုတ်ကမြန်မာဘက်ကရည်တည်ပြောတာ sanction ကိုဟန်တာတာစစ်တပ်ကသဘောကျပါရဲ့။ဒါပေမဲ့တရုတ်တို့ဟာမြန်မာအကျိုးကိုစိတ်ထက်မတွက်ဖဲလုတ်တဲ့အတိုင်းလဲဆိုတာလည်းပဲမြန်မာတွေကသိထားကြပါတယ်။တရုတ်အများအပြားဝင်လာပြီးဖြစ်တဲ့နည်းနဲ့မြန်မာနိုင်ငံသားလက်မှတ်တွေယူပြီးနေကြတယ်။တာဝန်မဲ့ယဉ်ကျေးမြုံနှံမှုတွေကိုလည်းစိုးရိမ်ကြပါတယ်။တကယ်တော့မြန်မာတွေဟာချင်းဝင်ရကိုညှိနှိုင်းကြတာပါ။အခုတော့ကျွန်တော်တို့ကိုစိတ်ဆိုးပြီးအနောက်နိုင်ငံတွေကိုသူတို့ဒေါသထွက်နေကြပါပြီ
။ OBOR လို့ခေါ်တဲ့ One Belt One Road မြန်မာပြည်မှာအလုပ်ဖြစ်မယ်လို့ထင်ပါသလ
ား Well, they've already started it. I mean, it's already before they had the term one belt one road. They've had
ဒီစီမံကိန်းအခုတော့စနေပါပြီ။မလက်ကာတလက်ကြောက်ကိုအမေရိကန်ကထိန်းချုပ်ထားတယ်ဆိုပြီးတော့ပိတ်ဆို့လိုက်ရင်အစ်တောင်အာရှကတစ်ဆင့်သူတို့ဖယ်ယူနေတဲ့ရေနာ90ရာခိုင်နှုန်းရှိနေတဲ့အတွက်တရုတ်ကတော့စိုးရိမ်နေပါတယ်။ဒါကိုမလက်ကာဒလမမလက်ကာအကြက်တဲလို့ဆိုကြပါတယ်ခင်ဗျာ။အိန္ဒိယသမုဒ္ဒရာကတိုက်ရိုက်မြန်မာနိုင်ငံကိုသူတို့ကဆဲကျင်တာပါ။ဆိုတော့ OBOR လို့ခေါ်ရတဲ့ one by one road ဟာတကယ်တော့အပြုသဘောဆောင်တဲ့ကိစ္စတရားပါ။ဒေသတွင်းမှာလည်း infrastructure လို့ခေါ်တဲ့အခြေခံအဆောက်အအုံတွေပိတ်လိုအပ်နေတာပါ။ ပြီးတော့တရုတ်ဈေးကွက်ကအင်တန်ကြီးမားပါတယ်။ဒါကြောင့်အာရှဖုန်ရှင်တွေနဲ့ကမ္ဘာဖုန်ရှင်တွေအတွက်လည်းအထောက်အကူဖြစ်ပါလိမ့်မယ်။ဒါဝေကျွန်တော်ဆက်သက်မဲ့အဆုမမြင်သင့်ပါဘူး။သို့တော်လည်းပဲတရုတ်ဘက်ကစိတ်ထိန်ထုတ်ငွေပြီးဗိုလ်ကျဆူမှုမှုလုပ်လာရင်တော့ခံပြင်းမှုတွေနဲ့ရင်ဆိုင်ရပါလိမ့်မယ်။ဆိုတော့ဒါဟာကောင်းတယ်မကောင်းဘူးဆိုတာနဲ့သူတို့ဘယ်လိုကင်တွယ်တယ်လဲပုံဖော်တယ်လဲဆိုတာကပုံပြီးအဓိကကြပါလိမ့်မယ်
။နောက်ဆုံးအနေနဲ့အခုထရန့်အစိုးရရဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒကိုဘယ်လိုသဘောရပါသလဲ။ဘာများအကြံပေးကြမှာလဲ
။ Fire advice to him. Yes.
Well, I don't know fire advice to him.
I don't know what
ကျွန်တော်ကထရန့်ကိုအကြံပေးရမယ်။အကြံပေးနိုင်တယ်လို့တော့မထင်ပါဘူးခင်ဗျာ။တကယ်တမ်းသူ့ရဲ့သဘောထားကိုလည်းကျွန်တော်မသိပါဘူး။သူဟာအရှက်နိုင်ငံတွေမြောက်ကိုရီးယားနဲ့ကုလူဆက်ဆံမှာကိုတော့စိုးရင်ပါတယ်။သူ့လူတွေကတော့အမျိုးသားလူမျိုးရေးမဟာဗျူဟာချမှတ်ထားတာတွေ့ရပါတယ်။တရုတ်နဲ့မှန်ကန်တဲ့ဆက်ဆံရေးရှိရမယ်။ပူပေါင်းဆောင်ရွက်ရေးနဲ့ပတ်သက်ပြီးစင်ကြိမ်မှုကိုပူဦးစားပေးမယ်။ဒါလည်းပဲမှန်ကန်တဲ့ကိစ္စပဲလို့ထင်ပါတယ်။